ပြင်သစ်နိုင်ငံကိုတမကတူနီရှားနဲ့ကူဝိတ်နိုင်ငံတွေမှာပါတောက်ကြာနေကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်ပြင်သစ်နိုင်ငံအတွင်းနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ပြင်သစ်ဝန်ကြီးချုပ်မန်နူအယ်ဗဲလက်စ်ကဒီကနေ့မှပြောပါရယ်ဒီတိုက်ခိုက်မှုဖြစ်ပြီးနိုင်ပိုင်းအတွင်းလူပေါင်းဒါဇင်နဲ့ချီပြီးတေဆုံသွားခဲ့ရတာပါကဘာကောင်းဆောင်တွေဟာဒီတိုက်ခိုက်မှုကိုဝိုင်းပြီးပြစ်တင်ရှုံချလိုက်ကြပါရယ်နိုင်ငံခြားသားအများစုပါတဲ့လူပေါင်း3ဒါဇင်ကျော်တေဆုံသွားခဲ့ရတဲ့တူနီရှားကမ်းခြေကဟိုတယ်တစ်ခုကိုတိုက်ခိုက်တဲ့လို့ရနေလူ20ကျော်တေဆုံခဲ့ရတဲ့ကူဝိတ်ကရှီအိုက်လူမျိုးစုဘလီကျောင်းတစ်ခုကိုတိုက်ခိုက်တဲ့ခဲ့တာဟာလဲသူတို့ရဲ့လုပ်ရဖြစ်တယ်လို့ IS တွေကဆိုပါတယ်ပြင်တင်မှာတော့အမေရိကန်အခြေစိုက်တန်ခွေဆိုင်တစ်ခုထဲကိုတိုက်ခိုက်ရေးသမားကကားမောင်းဝင်တိုက်ခဲ့ပြီးစီးပွားရေးသမားတယောက်ကိုကောင်းဖြတ်တတ်ခဲ့ပါတယ်ဒီလို့ရအတွက်တန်ရရှိသူကိုဖမ်းမိထားပြီလို့အာဏာပိုင်တွေကပြောပါတယ်ဒီလို့အကြမ်းဖက်လုပ်ရအတွက်တာဝန်ရှိသူတွေကိုတရားဥပဒေအတိုင်းအဆုံးဖြတ်ပေးနိုင်အောင်လုပ်ရမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ပန်ကင်မုန်းကပြောပါတယ်ရှင်